ရခိုင်ပြည်နယ်အတွင်းပြန်လည်တည်ငြိမ်ရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်ဖို့အမျိုးသားအစီအစဉ်တည်းအနေနဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်တည်းဖွဲ့စည်းဖို့ဆိုတဲ့သမရရုံးရဲ့ကြေညာချက်မှာနိုင်ငံသားတူပါဝင်မယ်ဆိုတာကိုပြည်ခိုင်ဖြိုးပါတီကကန့်ကွက်တဲ့အရေးကြီးအဆိုတည်းကိုပြည်သူ့လွှတ်တော်မှာတင်သွင်းဆွေးနွေးခဲ့ကြပြီးကန့်ကွက်မယ်များတဲ့အတွက်ဒီအဆိုကိုလွှတ်တော်ကအတည်မပြုခဲ့ပါဘူး။ဒီအကြောင်းတင်းစိတ်ကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကတင်ပြပေးမှာပါ။
ရှိခိုင်ပြည်နယ်အတွက်နိုင်ငံတကာပုဂ္ဂိုလ်တို့စုစုပေါင်း3ဦးပါတဲ့လွတ်လပ်တဲ့စုံလိုက်ကော်မရှင်တရားဖွဲ့စည်းသွားမယ်လို့နိုင်ငံတော်သမ္မတရုံးကမေလကွန်မန်ရကြီးညာခဲ့တဲ့အပေါ်ရှမ်းပြည်နယ်မန္တန်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ချုံမိုးကအရေးကြီးဆိုတင်သွင်းခဲ့ပြီးလွှတ်တော်မှာကိုယ်စားလှယ်22ဦးကဒီနေ့ဆွေးနွေးခဲ့တဲ့အပေါ်မဲခွဲဆုံးဖြတ်တဲ့အခါမှာကန့်ကွက်မဲများခဲ့ရာကြောင့်လွှတ်တော်ကအတည်မပြုခဲ့ပါဘူး။နိုင်ငံတော်အတွက်စိုးရိမ်စရာအခြေအနေတွေဖြစ်လာမှာစိုးရိမ်နေတဲ့အတွက်အရေးကြီးအဆိုကိုတင်သွင်းရတာဖြစ်ကြောင်းဦးဆိုင်ချုံမိုးကအခုလိုပြောပါတယ်။
ငံသားသားကြီးပါလာတယ်ဆိုလို့ရှိရင်တော့အရင်အချိန်ဆက်ကဖြစ်ခဲ့တဲ့ကော်မရှင်တွေဖွဲ့စည်းခဲ့တဲ့ကော်မရှင်တွေကော်မရှင်ကိုဖျားလာကော်မရှင်ဖွဲ့ပြီးတဲ့အချိန်လုံးကလည်းပဲအဲ့မကြောင်တပတ်ပဲရှိသေးတယ်။ဟိုအတက်မတက်ချက်မှုတွေစပြီးတော့ဖြစ်လာတယ်။ဒါမျိုးကြီးဖြစ်တယ်။ဟိုကိုဖျားလာကော်မရှင်စပြီးတော့ကော်မရှင်ဖွဲ့စည်းတုန်းကလည်းကျွန်တော်တို့ဒါတော့ကိုယ်စားလေအများကြီးတက်ွက်တဲ့ခွဲကြတာအလုံးအတီးပဲလေနော်အဲ့ဒါကြောင့်လို့ကျွန်တော်တို့ကဒါနဲ့ပတ်သက်ပြီးတော့လောက်ခံနိုင်ပြီဆိုတဲ့အကြောင်းကျွန်တော်တို့ကရှင်းရှင်းပြောလို့ရှိရင်တော့ဒါတက်ွက်တဲ့သဘောပဲဖြစ်ပါတယ်ခုနိုင်ငံတကာရဲ့အခြေအနေပေါ်ဖိအားပေးမှုပေါ်မှာဖြည့်ရှင်းလို့တဲ့အတွက်ကြောင့်မလို့ဒါမျိုးလေးနိုင်ငံတကာကပုဂ္ဂိုလ်တူနဲ့ဖွဲ့မယ်ဆိုပြီးတော့များဟိုဆုံးဖြတ်လိုက်သလားတော့ကျွန်တော်လည်းမပြောတော့ဘူးဒါတော့အစိုးရရဲ့အပိုင်းပဲဖြစ်တယ်ဒါမျိုးလေးတင်ပြတဲ့အပိုင်းလေးဖြစ်ပါတယ်
။အဲ့ဒီဖုန်းလိုင်းကော်မရှင်မှာပါဝင်တဲ့နိုင်ငံသားတအုပ်ကိုမသိရသေးပေမဲ့လွှတ်တော်မှာဒေါ်လာကွဲလွဲနေကြတာဖြစ်ပါတယ်။ဒေါ်လာ6ရက်မှာကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်မှာလွှတ်တော်ကိုယ်စားလှယ်ဦးဆိုင်ချုံမိုးကရခိုင်ပြည်နယ်ကလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဖုန်းလိုင်းကော်မရှင်ဖွဲ့မယ်ဆိုရင်နိုင်ငံသားမပါပဲပြည်တွင်းကျွမ်းကျင်ပညာရှင်တွေနဲ့ပဲဖွဲ့စည်းဖို့အစိုးရကိုတိုက်တွန်းတဲ့ရည်ကြီးအဆိုကိုတင်သွင်းခဲ့တာဖြစ်ပါတယ်။တင်သွင်းတဲ့အဆိုကိုကန့်ကွက်ခဲ့သူတွေရဲ့တယောက်ဖြစ်တဲ့စိတ်ကြီးခဏောင်တို့မဲဆန္ဒနယ်ကဦးတင်ထွန်းနိုင်ကသမ္မတရုံးရဲ့ထုတ်ပြန်ချက်ကိုထောက်ခံကြောင်းရည်ကြီးအဆိုကိုတင်သွင်းခဲ့တဲ့ဦးဆိုင်ချုံမိုးရဲ့အဆိုကိုကန့်ကွက်ကြောင်းလွှတ်တော်မှအခုလိုဆွေးနွေးခဲ့ပါတယ်
။2015ရွေးကောက်ပွဲနဲ့ဒီစစ်တွန်းပေါ်ပေါက်လာခဲ့တဲ့လက်ရှိအစိုးရဟာဘယ်တော့မှနိုင်ငံတော်ရဲ့အချုပ်အခြာအာဏာစီးပွားရေးနဲ့ကိစ္စရပ်တွေကိုလက်သက်မခံခဲ့တယ်လို့လူ့ခွင့်ရေးဆိုတဲ့အတန်ကြားတိုင်းကူစားပေးကောင်းချင်းလိုက်လို့နေတဲ့အစိုးရပြေငိုဘူးဆိုတာကိုလေကိုယ်တလေတော်ကြီးများအားလုံးလက်ခံနိုင်နေဖြစ်ပါလေ။တိုင်းပြည်ရဲ့ဒီကနေ့အခြေအနေဟာစိတ်ကံစားချက်တွေနောက်သဘောပေါက်လိုက်ပြီးထောက်တိုင်းကြောက်နေတဲ့မလို့ဖိအားပေးတိုင်းကောင်းချင်းစရာမလို့လို့ဖြစ်ပေါ်လာနိုင်ွယ်ရှိတဲ့အကျိုးဆက်တွေကိုလည်းသတိမူမိဖို့အရေးကြီးပါတယ်။ကြောက်တဲ့မကြောက်တဲ့ကိုဉာဏ်မျော်မြင်နဲ့ပိုင်းခြားသုံးသပ်ဆုံးဖြတ်ပြီးလှုပ်နဲ့လှုပ်ထိုက်တာကိုရဲရဲဝင်းဝင်းကြက်ကြက်သားသားလုပ်ပြန်ဆောင်ရွက်ရမယ့်အချိန်သာပဲဖြစ်ပါတယ်။ဒါကြောင့်စိတ်ခံစားချက်ကိုဘယ်တော့မှဦးစားမပေးခဲ့တဲ့လက်ရှိနိုင်ငံအကြီးအကဲတွေသပောင်းလုံကစဉ်းစားပြစ်ဆပြီးညံမျောမင်းရှိရှိနဲ့ဖွဲ့စည်းထားတဲ့တမတာရုံးရဲ့သတင်းပြန်ကြားချက်ကိုလေးလေးနက်နက်ထောက်ခံကြိုဆိုကြောင်းပြောကြားရင်းဒီကိုထုတ်ပါရအောင
်ပြည်သူ့သက်တော်ကိုယ်စားလှယ်ဦးဆိုင်ချုပ်မိုးရဲ့အဆိုကိုဒီနေ့ပြည်သူ့သက်တော်ကမဲခွဲဆုံးဖြတ်တဲ့အခါမှာထောက်ခံမဲ138မဲတန်ဝယ်မဲ250မဲနဲ့သက်တော်ကအတည်မပြုခဲ့ပါဘူးဇော်လာရှိရမှာပြုလုပ်ခဲ့တဲ့နိုင်ငံထိပ်ပိုင်ခေါင်းဆောင်တွေရဲ့အရေးပေါ်စီးပွားမှာလည်းဒီစုံလမ်းစစ်ဆေးရေးကော်မရှင်ကိစ္စအပါအဝင်ရခိုင်ရေးနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ကြပါတယ်